အာဏာပိုင်တွေဝေဘာကြီးစည်းရုံကိုခေါ်ယူထိန်းသိမ်းခဲ့တဲ့ AIDS ဝေဒနာရှင်၁၁ဦးဟာမဖြစ်ဘူးသင်အဖမ်းဆီးခံရတာနဲ့ပတ်သက်ပြီးမကျေနပ်တာကြောင့်မဖြစ်ဘူးသင်လွတ်မြောက်ရေးလှုပ်ရှားမှုတွေလုပ်ခဲ့တာကြောင့်ဖြစ်နိုင်တယ်လို့ AIDS ဝေဒနာရှင်တွေကိုအကူအညီပေးနေတဲ့လူမှုရေးအဖွဲ့ဝင်တချို့ကယူဆပါတယ်။အဲ့ဒီအထိမ့်သိမ့်ခံရသူ၁၁ဦးထဲမှာပါဝင်သူ2ဦးကတော့ပြီးခဲ့တဲ့လကစေးရရှိရေးတကူတော်ဆန္ဒပြခဲ့သူပခုတ်ကူခရိုင်အပေါက်မှာနေထိုင်သူကိုတင်ကိုလည်းပါဝင်တယ်လို့သိရပါတယ်။ကိုတင်ကိုဟာမိသားတစုလုံး AIDS ရောဂါကူးစက်ခံရသူဖြစ်ပြီးတော့ရန်ကုန်ကိုဆေးကုဖို့ရောက်ရှိနေတာလက်နဲ့ချီကြပြီးဖြစ်ပေမဲ့အခုချိန်ကြီးဆေးလက်ခံရရှိခြင်းမရှိသေးဘူးလို့သိရပါတယ်။ကိုတင်ကိုဟာရန်ကုန်မှာဆေးဆောင်ရင်တဖြည်းဖြည်းရောဂါအခြေအနေပိုပြီးဆိုးဝါးလာခဲ့တယ်လို့သိရပါတယ်။မဖြစ်ဘူးသင်အဖမ်းမခံရခင်ညကကိုတင်ကိုဟာမဖြစ်ဘူးသင်ရဲ့အိမ်ကိုရောက်ရှိလာခဲ့တဲ့အကြောင်းမဖြစ်ဘူးသင်ရဲ့အမကအခုလိုပြောပြပါတယ်။
ကျတဲ့ရည်ညကသူအိမ်ဝင်လာတယ်တင်ကိုကလေအိမ်ဝင်လာတဲ့ခါမှာတော်သူကြနေမောလက်တအားမောနေပြီးခွေနေတယ်ဒီမှာညီမကျဲအဲ့ဒါဆိုလို့ချင်းစေးဟိုစေးတိုက်ဖို့တော့ဓာတ်မရိုက်ဖို့မင်းကတော့စေးရင်သွားစေးရင်မဓာတ်မရိုက်ဘူးလို့ရှင်ညကမလက်ခံကြလို့ရှင်အခုခုနဲ့ပြပြီးတော့စေးတင်တော့မယ်အဲ့လိုပြောတဲ့ညမှာပဲဒီမှာညီမသူလည်းဆောင်းလိုက်တော့မှတွေ့ပြီးစစ်နိုင်ကျောင်းမှာပါသွားတဲ့ခါသူတော်တော်စိတ်ကြိုက်နေဖြစ်သွားတယ်ရှင
်မပြူသင်အဖမ်းခံရပြီးတဲ့နောက်မပြူသင်ကိုယ်တိုင်အကူအညီပေးနေတဲ့နေကဝေဒနာရှင်တချို့လည်းရန်ကုန်ကိုဆင်းလာကြပြီးကိုတင်ကိုနဲ့ပေါင်းမိပြီးမဖြူသင်လွတ်မြောက်ရေးအတွက်လှုပ်ရှားမှုတွေစတင်လုပ်ချင်းဖြစ်တယ်လို့မဖြူသင်အမကဆက်ပြောပြပါတယ
်။ကံလေးလေးတစ်ခုပြုလုပ်ကြတယ်ကျေသူအဲ့အဖြူလေးတွေကိုခဲသွင်းနေလေးနဲ့လေအဲ့ဒါသူတို့ဒီလိုလဲဆိုတော့ပထမနေ့ကတော့ဒီညီမကြီးကတင်းမရောက်ဘူးပေါ့နော်။ဆယ်မိုင်းချင်းနဲ့ဆက်သုံးရနေရတော့အဲ့ကျွန်တော်တို့နားမှာရှိရခုနကဆရာမှာပဲတူတူရှိရဒီခုနရောင်းနေတဲ့ကိုလို့မိသားစုရဲ့တနေ့ဆက်ကြတဲ့အဲ့ဒီပေါ့နော်။အဲ့ဒီအစီအစဉ်ရဲ့တို့တွေဆရာမဆက်တာပြေးကြောင်းမှာပေါ့နော်စီတင်းကမွေးနေတာမှာတို့တွေဆရာဝိပုပ္ပိုလ်ဆီတောင်းမွေးလေးပါလေပုံစံလေးတွေအဲ့မှာလည်းအတင်းနဲ့ဟိုဆောင်းလဲနေတယ်ဗျာလဲဒါလဲဒီအပင်ဝိုင်းဝဲလိုက်အဲ့လိုလိုလေးကျနောင်မီကြတော့တို့တွေဒီရက်ကနောက်လေရက်ကကြပြီးတက်လာတဲ့သူရင်းနေတာနောင်မီကြတော့ဟိုအဲ့ကျောက်တော်ကြီးဆရာလားမသိဘူးဆက်ပေါ်ရတာအဲ့မှာ23ယောက်ရှိတယ
်ဒီလှုပ်ရှားမှုတွေလုပ်ကန်ခဲ့သူဝေဒနာရှင်စုစုပေါင်းဟာ23ဦးဖြစ်ကြပြီးအားလုံးဟာနေကဖြစ်ကြပါတယ်အဲ့ဒီထဲကကိုတင်ကိုရဲ့မိသားစုအပါအဝင်၁၁ဦးကတော့သင်္ကန်းညွန့်မြို့နယ်မက်ကင်ကျောင်းမှာတဲခိုနေထိုင်ကြသူတွေပါ။ကျန်းဝေဒနာရှင်တွေကတော့ရန်ကုန်မြို့တွင်နီးစပ်ရာမိတ်ဆွေနဲ့ဆွေမျိုးတွေအိမ်မှာတဲခိုနေကြတာပါ။လွန်ခဲ့တဲ့၃ရက်လောက်ကတော့အာနာပိုင်တွေဟာမက်ကင်ကျောင်းကိုရောက်လာပြီးတဲခိုနေထိုင်သူဝေဒနာရှင်တွေရဲ့စင်းကိုကောက်ယူခဲ့တယ်လို့သိရပါဗျ။အဲ့ဒီနောက်မှာတော့မနေ့ကဝေဒနာရှင်၁၁ဦးကိုစီးရုံကိုခေါ်ဆောင်သွားခဲ့တာပါ။ဝေဒနာရှင်တွေကိုအကူအညီပေးနေတဲ့လူမှုရေးအဖွဲ့ဝင်တွေကတော့ဒီဝေဒနာရှင်တွေဟာမပြည့်စုံလွတ်မြောက်ရေးလှုပ်ရှားမှုတွေလုံးမနေတာကြောင့်သူတို့ကိုတက်ဆိုင်ရာနေရက်တွေကိုပြန်ပို့ဖို့အတွက်အာဏာပိုင်တွေကစီစဉ်နေခြင်းလည်းဖြစ်နိုင်တယ်လို့ RFA ကိုပြောပြကြပါတယ်ခင်ဗျာ။